နိုင်ငံအပါအဝင်နိုင်ငံတော်တော်များများမှလူသုံးများနေတဲ့ TikTok လူမှုကွန်ရက်ဗီဒီယို app ကိုအခုအမေရိကန်အစိုးရလုံခြုံရေးအရစုံစမ်းနေပြီနော်ကိုသားညို့
ဟုတ်တယ်မဆွေမမောကဒီဗီဒီယိုကလစ်အတိုလေးတွေတင်ပြီးတော့မျှဝေနိုင်တဲ့ TikTok app ကိုတရုတ်ကုမ္ပဏီကပိုင်တာမဟုတ်လို့စင်စာဖြတ်တာတွေလုံခြုံရေးဆုံးရေးစရာတွေရှိနေတယ်ဆိုပြီးတော့လွှတ်တော်မှတွေကတော်တော်လေးလူသိရှင်ကြားပြောနေကြတာမဟုတ်လားဗျအခုတော့ဒီအမေရိကန်ဆူရကနေပြီးတော့ TikTok app သုံးတာလုံခြုံမှုရှိရလားဆိုပြီးတော့စပြီးတော့စုံစမ်းနေပြီဗျ
နိုင်ငံရေးအရအတိမ်းဆောင်မခံနိုင်တဲ့ဗီဒီယိုတွေကိုစင်စာဖြတ်တာမျိုးသုံးတဲ့သူတွေရဲ့အချက်အလက်တွေဘလို့သိသိတယ်ဆိုတာစုံစမ်းသင့်တယ်လို့ Republican အမတ်တွေရော Democrat အမတ်တွေကပါတိုက်တွန်းခဲ့တာ TikTok ဟာတံပြန်ထောက်လိုက်ရေးချိန်ချမှုတစ်ခုဖြစ်လို့လှည့်လျူရှုထားလို့မရဘူးလို့ဆိုတဲ့အထီကိုပြောပြီးတော့ American အစိုးရကစုံစမ်းသင့်တယ်လို့တိုက်တွန်းခဲ့ကြတာရှင်အဲဒါကြောင့်လဲ American ဘဏ္ဍာရေးဌာနလက်အောက်မှာရှိတဲ့ CFIUS ဆိုတဲ့နိုင်ငံသားကနေပြီးတော့ဒီအမေရိကန်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေနဲ့ဆိုင်တဲ့ကော်မတီကအမေရိကန်က Musical.ly Karaoke App ကို ByteDance တရုတ်နည်းပညာကုမ္ပဏီက2018ခုနှစ်မှာဝယ်ခဲ့တာကိုပြန်လည်သုံးသပ်စစ်ဆေးနေတာ ByteDance က Musical.ly ကိုဝယ်ပြီးတော့ TikTok ဆိုပြီးကုမ္ပဏီသစ်လုပ်ခဲ့တာလေ
တရုတ်ပိုင်းဒါမှမဟုတ်လို့ရှင်လဲတရုတ်နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ App မျိုးဆိုလို့ရှင်တရုတ်နိုင်ငံတည်းမှာမဟုတ်ဘူးဆိုရင်တော့မှစင်စာဖြတ်တာအချက်လက်တွေကိုအသုံးချတာမျိုးတရုတ်ဆိုကနေပြီးတော့လုံနိုင်တယ်ဆိုပြီးတော့ Florida အထက်လက်တော်မှ Marco Rubio ကကြေညာချက်ထုတ်ပြီးတော့ကြေညာပါတယ
်ရုပ်ပုံလေးတွေမျိုးစုံ special effect တွေလုပ်ပြီးတော့မှဒီ15စက္ကန့်ကနေ10မိနစ်ကြာ video အတိုလေးတွေတင်နိုင်တယ်အသင့်ထည့်ထားပေးတဲ့သချင်းတွေ video တွေပေါ်မှာကိုယ်တိုင်ဟန်လုတ်တရုတ်ဆောင်နိုင်တဲ့ TikTok app ကိုအမေရိကန်မှာသုံးနေတဲ့သူတစ်လကို26သန်းခွဲလောက်ရှိတယ်။အဲ့ထဲက60ရာခိုင်နှုန်းလောက်ကအသက်16နှစ်ကနေပြီးတော့24နှစ်ကြားဆယ်ကျော်သက်တွေလူငယ်တွေကိုတားညုံရ
။ TikTok ကုမ္ပဏီကကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာခြေစိုက်တာပါ။ London, Tokyo, Seoul, Singapore စတဲ့နိုင်ငံတကာမှာလည်းရုံးခွဲတွေရှိတယ်ဗျ။ပြောရမယ်ဆိုရင်တော့ TikTok app ကအခုနောက်ပိုင်းမှာအတော်လေးကိုရေပန်းစားလာတဲ့လူမှုကွန်ရက်မဆွေမြမောရဲ့ Apple App Store မှာရော Google App Store မှာရောdownload လုပ်တဲ့အခမဲ့ app တွေမှာတော့နံပါတ်1ပဲအရင်တည်းကလူသုံးများနေတဲ့ Facebook တို့ Snapchat တို့ Instagram တို့တက်တော့မှကြော်တက်သွားတာ
တကယ်တော့ TikTok app က2018ခုနှစ်ကမှပေါ်တာရှင်အရင်တော့ Musical.ly ဆိုတဲ့ဒီ American Karaoke app ကိုတရုတ်နည်းပညာကုမ္ပဏီ ByteDance က2018ကုန်ကန်နီးမှဒေါ်လာတန်းတစ်ထောင်နဲ့ဝယ်လိုက်တယ်အဲ့ဒီနောက်2018မှာ TikTok ဆိုပြီးတော့ကုမ္ပဏီကိုပြန်လည်ဖွဲ့စည်းလိုက်တာအဲ့ဒီထဲက TikTok app ကိုကဘာတဝမ်းမှာ download လုပ်တဲ့သူနှစ်ဆတိုးလာခဲ့တာပဲတဲ့2019ခုနှစ်ထဲမှာကိုအခုအချိန်ထိဒေါင်းလုဒ်လုပ်နေတဲ့သူတန်း900ထက်မနည်းရှိနေပြီတရုတ်နိုင်ငံမှာသုံးသူတွေအပါအဝင်ဆိုရင်တော့စုစုပေါင်းတန်း1000ခွဲလောက်ရှိနေပြီ
TikTok ကုမ္ပဏီကတော့သူ့ကိုပိုင်တဲ့မိခင်ကုမ္ပဏီကတရုတ်ဖြစ်ပေမဲ့လို့သူတို့လုပ်ငန်းကအမေရိကန်မှာအခြေစိုက်လည်ပတ်နေတဲ့လုပ်ငန်းဖြစ်တယ်အမေရိကန်မှာ TikTok သုံးနေသူတွေရဲ့အချက်လက်အားလုံးကိုအမေရိကန်မှာပဲတင်ထားတယ် backup ကိုစင်ကာပူမှာတင်တယ်ဒါကြောင့်မလို့တရုတ်ဥပဒေအောက်မှာမရှိဘူးတရုတ်အစိုးရအပါအဝင်ဘယ်နိုင်ငံကြားအစိုးရရဲ့လွှမ်းမိုးမှုမှလည်းမရှိဘူးဆိုပြီးတော့ TikTok ကုမ္ပဏီကတုံ့ပြန်ပါတယ်
။အမေရိကန်မှာဒီ2016ရွေးကောက်ပွဲတုန်းက Facebook လူမှုကွန်ရက်ပေါ်ကနေပြီးလွှမ်းမိုးချက်လက်ဆွတ်ဖက်တာမျိုးတွေရှိခဲ့လို့အခုလာမယ့်2020သမ္မတရွေးကောက်ပွဲကြရင်လည်း TikTok လူမှုကွန်ရက်ကိုအသုံးချမှာမျိုးအမေရိကန်လွှတ်တော်အမတ်တွေစိုးရိမ်နေကြတာလည်းပါတယ်။ TikTok လူမှုကွန်ရက်ပေါ်မှာတင်ထားတာတွေကိုဖယ်ရှားပေးဖို့တရုတ်အစိုးရရဲ့တောင်းဆိုမှုမျိုးမရှိခဲ့သလိုတောင်းဆိုလာရင်လည်းလိုက်နာမှာမဟုတ်ဘူးလို့တော့ TikTok ကုမ္ပဏီကဆိုတာပဲ။
ဒါပေမဲ့သူရဲ့မိခင် ByteDance ကုမ္ပဏီကတရုတ်နိုင်ငံမှာခြေစိုက်တဲ့တရုတ်ကုမ္ပဏီဆိုတော့တရုတ်ထောက်လိုက်ရေးဥပဒေတွေကိုမဖြစ်မနေလိုက်နာရပါမယ်။တရုတ်အစိုးရမလိုလားတဲ့အကြောင်းအရာတွေကိုစဉ်းစားဖြတ်ပြီးဆိုရင်လည်းညင်းလို့ရနိုင်မှာမဟုတ်ဘူးလေ။ဒါကကြွညင်သူတွေကထောက်ပြနေတာပါ
။နောက်တစ်ချက်ကလည်းဒီ TikTok က Facebook လူမှုကွန်ရက်လိုပဲအသုံးပြုသူတွေနဲ့ဆိုင်တဲ့အချက်လက်တွေကိုကြော်ညာအတွက်အသုံးချတယ်။ကိုဘာတွေကြိုက်တယ်လဲ၊ဘလိုနေရာမျိုးတွေသွားတယ်လဲဆိုတာမျိုးကတော့သူတို့က online ပေါ်ကနေခြေရာကောက်ပြီးသားပဲ။
Writers သတင်းတစ်ခုထဲမှာဖော်ပြထားချက်အရဆိုရင်တော့ TikTok ကိုပိုင်တဲ့ ByteDance ကုမ္ပဏီရဲ့ဝင်ငွေကအခု2019နှစ်ဝက်မှာကိုဒေါ်လာတန်း8000ရှိနေပြီ2018ခုနှစ်ကဆိုလို့ရှိရင်တော့တစ်နှစ်လုံးဝင်ငွေ88ဘီလီယံတောင်မှရှိတယ်တဲ့မဆွေမော
TikTok ကအချိန်တူတူအတွင်းမှာပဲတစ်ကမ္ဘာလုံးမှာတုံးတဲ့သူတွေပြန့်သွားတာက Facebook ပေါ်မှာသူတို့ app အကြောင်းကြော်ညာတာကြောင့်လည်းပါတယ်နောက်တစ်ချက်ကတော့ Britney Spears တို့ Ariana Grande တို့လိုမျိုးအကျော်အမော်တွေနာမည်ကြီးတွေတုံးကြတာလည်းပါတယ်Now TikTok လူမှုကွန်ရက်ပေါ်မှာဥမာနော်ထူးထူးခြားခြားရေတောက်ပြပါဆိုတာမျိုးတယောက်နဲ့တယောက်စိန်ခေါ်တဲ့ challenge video တွေတင်ကြတာကြောင့်လဲလူသိများအသုံးများလာကြတာပါ
TikTok video လူမှုကွန်ရက်ကိုလူငယ်တွေအသုံးများကြပါတယ်သူ့ကိုသချင်း video app လို့ပြောရင်လည်းမမှားပါဘူးကိုရိုင်းဆူရာတွေတင်နိုင်တယ်လို့ပဲသူ့ထဲမှာရှိပြီးသားသချင်းတိုလေးတွေမှာကိုကနေပြီးတော့ karaoke ဆိုလိုမျိုးလိုက်ဆိုလိုလည်းရတယ်ကိုရိုက်ပြခြင်းနဲ့ video clip အတိုလေးတွေမှာအမျိုးစုံ effect တွေသုံးပြီးတော့ twin ပြလို့လည်းရပါတယ်
ခုခေတ်လူငယ်တွေဆိုတာဘာအသစ်ရှိလဲအသစ်အသစ်တွေနောက်ပဲလိုက်နေကြတာလေ Facebook ဆိုရင်ဆယ်ကျော်သက်တွေကတိတ်တုံးကြတော့တာမဟုတ်ဘူးလို့စစ်တမ်းတွေကပြောတယ်မလား တော် TikTok လိုပုံစံမျိုးစုံထွင်နိုင်တဲ့လူမှုကွန်ရက်တွေကသူတို့အကြိုက်ဖြစ်နေတာပေါ့နောက်သူကဗီဒီယိုအတိုတွေတင်တဲ့လူမှုကွန်ရက်ဆိုတော့သူတို့အတွက်ကပို့ပြီးတော့စိတ်ဝင်စားစရာလည်းဖြစ်တယ်လေ
မဆုမြမုံကလည်းဒီကိုယ်တိုင်ဘာဗီဒီယိုမှမတင်တော့မှသူများတင်တာတွေလိုက်ကြည့်တာနဲ့တည်းအချိန်ကုန်မှမသိကုန်သွားရောဗျအဲ့ဒါကြောင့်လဲအမေရိကန်မှာ TikTok သုံးသူ60ရာခိုင်နှုန်းလောက်ကစကြောတဲ့လူငယ်တွေဖြစ်နေကြတာ TikTok ပေါ်မှာနာမည်ကြီးသူတွေဆိုရင် online ပေါ်မှာကြည့်သူတန်းနဲ့ချီရှိရတယ်နောက်ပြီးတော့ live stream တွေလုပ်ပြီးတော့ဝင်ငွေရှာလို့လည်းရတယ်ကိုကသူ live လုပ်ပြောပြနေတာတွေကိုသဘောကျလို့ရှိရင် emoji တွေဝယ်ပြီးတော့တုံ့ပြန်နိုင်တယ်emoji ရတဲ့သူက emoji အမျိုးအစားပေါ်မူတည်ပြီးတော့ကို့အကောင့်ထဲမှာငွေသားပြောင်းထည့်လိုက်ရုံပဲ
social media influencer တွေဆိုရင်လည်းတချို့ကုန်ပစ္စည်းတွေကိုတော့မှပတ်စံယူပြီးတော့ TikTok ပေါ်မှာဝက်ပြသုံးပြပြီးကြော်ညာပေးသေးတယ်တရုတ်ကုမ္ပဏီတစ်ခုပိုင်တဲ့ TikTok လူမှုကွန်ရက်အပေါ်ကအချက်အလက်တွေလုံခြုံမှုရှိရလားဆိုတာအမေရိကန်နိုင်ငံရေးသမားတွေမေးခွန်းထုတ်နေတာကြားပြီးအခုအစိုးရကပါသုံးသက်စစ်ဆေးနေပြီဆိုတော့ဘလောက်လူသုံးများတဲ့ app ပဲဖြစ်ပါစေကိုယ့်ရဲ့လက်ကင်ဖုန်းထဲမှာထည့်လိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့အချက်လက်တွေကိုပေးလိုက်ရတာမျိုးမျိုးတတိထားဖို့နဲ့လူမှုကွန်ရက်တွေပေါ်မှာကိုမျှဝေလိုက်တာတွေက online ပေါ်မှာဘယ်ရောက်သွားသလဲဆိုတာသိနိုင်ဖို့ခက်တယ်ဆိုတာလုံးဝမမေ့ဖို့အရေးကြီးတယ်လို့ဤပညာကျွမ်းကျင်သူတွေကတော့တတိပေးနေကြပါတယ်ရှင်